ကျင်းပနေတဲ့86ကြိမ်မြောက်ကုလသမဂ္ဂဒုတိယညီလာခံမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကျွန်တော်တို့အခုအတန်လွှင့်ချိန်မှာပဲမိန့်ခွန်းပြောနေပြီဖြစ်ပါတယ်။သူသမ္မတဖြစ်လာပြီးချိန်ကလေးကဆိုရင်ကုလသမဂ္ဂမှာပြောတဲ့ပထမဦးဆုံးမိန့်ခွန်းမှာနိုင်ငံစုံပူပေါင်းလှူဆောင်တဲ့တိုင်ကင်းတမန်ကင်းကိုအဓိကထားတဲ့သူ့ရဲ့ကမ္ဘာအမြင်ကိုသမ္မတဘိုင်ဒန်ကခြားပြပြောဆိုပါတယ်။တနင်္လာနေ့လုံးကတော့သမ္မတဘိုင်ဒန်ဟာအထူးတွင်မှုကျော်အန်တိုနီယိုဂူဒရက်စ်နဲ့တွေ့ဆုံခဲ့ပါတယ်။ကိုဗစ်ကာယောဂါအရေးဥရုယာတီပြောင်းလဲမှုကမ္ဘာပေါ်မှာတာရူညီမျှမှုလျော့ပါနေတာနဲ့အမေရိကန်နဲ့တရုတ်ကြားဆက်ဆံရေးပိုတင်းမာလာနေတာတွေပေါ်အမြင်ဖလှယ်ဆွေးနွေးကြကြပါတယ်။သူဆိုအားဖြင့်အမေရိကန်နဲ့တရုတ်ကြားစစ်ရေးတိုက်ပွဲဖြစ်လာနိုင်ခြေကိုရှောင်ရှားဖို့အတွင်းမှုချုပ်ဂူဒရက်စ်ကတနင်္ဂနွေနေ့မှာတိုက်တွန်းခဲ့သလိုလုံးဝပြတ်ပြားနေတဲ့နှစ်နိုင်ငံဆက်ဆံရေးကိုပြန်ပြီးပြုပြင်ကြဖို့လည်းအနူးညွတ်ပန်ကြားခဲ့ပါတယ်။သမ္မတဘိုင်ဒန်ဟာဒီကနေ့မိန့်ခွန်းပြောပြီးတဲ့နောက်အထူးတွင်ညီလာခံပြင်ပနယူးယောက်မြို့မှာအော်စတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒါ့အပြင်ပြင်းထန်သမ္မတအီမန်နွယ်မာခွန်ကိုလည်းမကြခင်မှာတယ်လီဖုန်းဆက်ပြီးသမ္မတဘိုင်ဒန်စကားပြောဖို့ရှိတယ်လို့အင်ဂျီရောပြောခွင့်ရဂျန်ဆက်ကီကပြောပါတယ်။